မနေ့ကဘုတ်ကျဲတိုက်ခိုက်ခံရတဲ့ကမ်ဘလူမြို့နယ်မလဲတိုင်းနယ်အတွင်းကပဇီကြီးချေးရွာအနီးမှာစစ်တပ်ကတိုက်လေရင်တဲ့ရဟတ်ယာဉ်တွေဒီနေ့လဲဝဲပြန်နေတယ်လို့ဒေသခံတချို့က VOA ကိုပြောပါတယ်။ဒီနေ့မှာတော့ဘုတ်ကျဲတိုက်ခိုက်မှုတွေမရှိဘဲမနေ့ကထိခိုက်ဒဏ်ရာရှိတဲ့သူတွေကိုစေကူတာနိုင်ဖို့ရှင်းလင်းကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်နေတဲ့အကြောင်းဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တချို့ကပြောပါတယ်။ဘုံကျဲတိုက်ခိုက်ခံရပြီးနောက်ဒေသခံတွေစိုးရင်ပြီးတောတောင်တွေထဲမှာဖြစ်တယ်လို့ပုံအောင်နေပုံအောင်နေရတဲ့အကြောင်းမနေ့ကလေချောင်းတိုက်ခိုက်မှုအတွင်မိသားစုဝင်တွေဆုံးရှုံးခဲ့ရတဲ့ပဇီကြီးချေးရွာဒေသခံတဦးကအခုလိုပြောပါတယ်
။အဓမ္မဖိုင်တာလာပြီးတော့ဖိုင်တာနဲ့ပြစ်တာပဲဖိုင်တာနဲ့ပြစ်ပြီးတော့နောက်9မိနစ်လောက်နေတော့ရဟတ်ရင်နဲ့လိုက်ပြစ်တော့ပါပဲ။တိုင်းရင်နှစ်သိန်းနဲ့လိုက်ရတာကျွန်တော်ကဆိုင်ငယ်နဲ့မောင်းပြစ်တာပဲအဲနောက်ကနေအသိရန်လိုက်ပြစ်တာပဲ။ညောင်ကျောင်းကထိုးပြီးတော့ဝေကလာတယ်။ကျွန်တော်အဖေနဲ့အမနဲ့ပါသွားပြန်။ကိုအိမ်ကိုရနေလည်းမနေရတော့ဘူးပြ။တော့ကျတော့ကျောင်းမှာပုံချောင်းနေနေရပြ။ညောင်ကျောင်းညောင်ကြားကတဲရပါလေလည်းမရှိဘူ
း။အရသားတွေအများပြတေဆုံးခဲ့တဲ့မနေ့ကပဇီကြီးချေးရွာတိုက်ခိုက်မှုနဲ့တခြားသောရက်ဆက်ကြမ်းကြုတ်တဲ့လုပ်ရအတွေ့မြန်မာစစ်ကောင်စီခေါင်းဆောင်တွေကိုနိုင်ငံတကာတရားရုံးမှာအရေးယူဖို့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ်တာဝန်ယူခဲ့သူတွေနဲ့အချက်အလက်ရှာဖွေအဖွဲ့ဝင်တွေပါဝင်တဲ့ SAPM မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီကမနေ့ကထပ်မံတိုက်တွန်းလိုက်ပါတယ်စစ်တပ်ရဲ့ရက်စက်တဲ့တပ်ဖြတ်မှုတွေကနေမြန်မာပြည်သူတွေကိုအကာအကွယ်ပေးနိုင်ရေးအရေးပေါ်လှုံ့ဆော်ဖို့လိုအပ်နေပြီဆိုပြီးအာဆီယံအရှေ့တောင်နိုင်ငံများကိုလည်းမြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီကတိုက်တွန်းပြောကြားလိုက်ပါတယ်စစ်ကောင်စီဘက်ကတော့လေကြောင်းကနေတိုက်ခိုက်ခဲ့တယ်ဆိုတာဝန်ခံပြောဆိုထားပြီးတေဆုံးသူတွေဟာ PDF လက်နက်ကိုင်ဖွဲ့ဝင်တွေဖြစ်တယ်ဆိုပြီးတုံ့ပြန်ထားပါတယ်။ကုလသမဂ္ဂအရာရှိတွေကတော့အသက်မသေးပဲကြံရစ်ခဲ့တဲ့ထိခိုက်ဒဏ်ရာရှိတဲ့သူတွေကိုစေဝါကုသခွင့်ပေးဖို့လိုအပ်တဲ့အကြောင်းပြောဆိုပြီးတိုက်ခိုက်မှုကိုဖြစ်တယ်ဝေဖန်ထားပါတယ်။ကမ်ဘလူမျိုးနယ်အတွင်းမနေ့ကစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့ကုလသမဂ္ဂအနောက်နိုင်ငံအစိုးရတချို့နဲ့နိုင်ငံတကာလူအခွင့်အရေးအဖွဲ့အစည်းတွေကမြန်မာစစ်ကောင်စီကိုပြင်းပြင်းထန်ထန်ရှုံချလိုက်ကြပါတယ်ခင်ဗျာ။